ဒီမိုကရေစီနိုင်ငံတွေမှာဒီမိုကရေစီနိုင်ငံကြောင်းလေးတွေဖြစ်ပေါ်အောင်မြန်မာစစ်အစိုးရကိုဖိအားပေးဖို့ကုလသမဂ္ဂအတွင်းမှုချုပ်ကိုဖိအားနိုင်ငံရှိဆောင်ဥယျာဉ်ပြုပြီးတရားကြီးနိုင်ငံတွေကိုစူးစီးစီစဉ်ဆောင်ရွက်ပေးဖို့အစီအစဉ်အားရှာနိုင်ငံတွေရဲ့လွှတ်တော်အမတ်တွေကတိုက်တွန်းလိုက်ပါတယ်။အကြောင်းစုံကိုညွှန်ပြကနေတော်မမှုထုံးကအခုလိုသတင်းပေးဖို့ထားပါတယ်။ဟုတ်ကဲ့
ANPNC လို့အတူကောက်ခေါ်တဲ့မြန်မာရေးထောက်ခံအားပေးတဲ့ ASEAN နိုင်ငံလွှတ်တော်အမတ်တွေကထိုင်း၊မလေးရှားနဲ့စင်ကာပူလွှတ်တော်အမတ်သုံးဦးတို့ကကုလသမဂ္ဂမှာမနေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုတိုက်တွန်းလိုက်တာပါ။မြန်မာနိုင်ငံဟာအရှိတောင်အာရှနိုင်ငံများအဖွဲ့
Secondly, to ask for a high that the issue of Burma must be given a high profile because very little has been achieved.
Thirdly,
we would like to see more coordination, cooperation amongst member states of the United Nations, particularly between
နိုင်ငံရေးကျင်းသားတွေအားလုံးပြန်လှုပ်ပေးဖို့တက်ဆိုင်တဲ့ပါတီတွေအားလုံးနဲ့တွေ့ဆုံဆွေးနွေးဖို့စတာတွေပါဝင်တဲ့ဒီမိုကရေစီပြည့်မြောက်ကြောင်းလည်းအနေအဆုံဆန်တွေကိုအနည်းဆုံးတော့မြန်မာစစ်အစိုးရကလိုက်နာရအောင်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအတွင်းအထူးသဖြင့်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေ EU, ဥရောပသမဂ္ဂ၊ရောက်အမေရိကန်နဲ့အာဆီယံနိုင်ငံတွေဂျပန်၊တရုတ်၊အိန္ဒိယ၊ရုရှားနိုင်ငံတွေကြားပုံပုံရှိနိုင်ဆောင်ရွက်တာပူးပေါင်းကြိုးပမ်းဆောင်ရွက်ပြီးစစ်အစိုးရကိုဖိအားထပ်တိုးပေးဖို့ AIPNC ကမြင်တွေ့ခြင်းနဲ့အကြောင်းထိုင်းလွှတ်တော်အမတ်ကပြောတာပါ။ဒီလိုနိုင်ငံတကာကပူးပေါင်းပြီးတွန်းအားပေးတာမျိုးကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ကော့ဖီအန်နန်ကရှေ့ဆောင်ရှိရပြုဆောင်ရွက်ပေးတယ်လို့ AIPNC ရဲ့ဥက္ကဋ္ဌမလေးရှားလွှတ်တော်အမတ်ဇာယီအီဘရာဟင်ကပြောပါတယ်။မြန်မာနိုင်ငံရေးပြုပြင်ပြောင်းလဲမှုဖြစ်စဉ်မှာတိုးတက်မှုလက္ခဏာတွေမရှိသေးဘူးလို့လည်းသူကဆိုပါတယ်။
As far as we are concerned, we see no progress. We see no progress. All the promise about this constitution or the National Assembly, the prospect of
including ဒီလိုဆိုရနေတဲ့အခြေအနေဟာအာဆီယံဒေသတခွင်လုံးကိုထိခိုက်လာရပြီမို့အာဆီယံအစိုးရတွေအနေနဲ့မြန်မာကိစ္စနဲ့ပတ်သက်ပြီးရည်တည်ချက်ပုံမှုခိုင်မာကြတာကိုအားလုံးကမြင်တွေ့ကြကြတယ်လို့ထိုင်းအထက်လွှတ်တော်အမတ်ဂျွန်အဘခွန်ကပြောပါတယ်။ဒါပေမဲ့မြန်မာအရေးဟာအာဆီယံဒေသတခွင်ကအစိုးရတွေရဲ့အရေးတစ်ခုမဟုတ်တော့ပါဘူး။ဂျပန်၊တရုတ်၊အိန္ဒိယနဲ့ရုရှားနိုင်ငံတို့ပါဝင်လာဖို့အရေးကြ ဖြစ်ပါတယ်။သဘောတူညီချက်ခုထိမရှိသေးဘူးလို့လည်းသူကဆိုပါတယ်။
And so we would all, I think, like to see our governments take a stronger stance on the Burma issue. But it is not just our governments in the ASEAN region. The issue of Japan is very important.
ဒီလို ASEAN နိုင်ငံတွေဟာမြန်မာနိုင်ငံမှာမိမိရဲ့ရေတို့အကျိုးစီးပွားကိုမကြည့်ဘဲနဲ့ဒေသတွင်တည်ငြိမ်မှုဆိုတဲ့ရေရှည်အကျိုးကိုကြည့်စီချင်ပါတယ်။သဘောထားယက်တီချက်တစ်ခုကိုသဘောတူညီနိုင်ကြဖို့ဒီနိုင်ငံတွေဟာ EU, ASEAN, American, နိုင်ငံတွေကအစိုးရတွေနဲ့ပူးပေါင်းဆောင်ရွက်တင်ပါတယ်လို့ထိုင်းအထက်လွှတ်တော်အမတ်ကပြောသွားတာပါ။ဒီလိုသာအင်အားကြီးနိုင်ငံတွေကပူးပေါင်းကြီးနိုင်ဆောင်ရွက်မယ်ဆိုရင်တော့လုံခြုံရေးကောင်စီမှအင်မတန်ကောင်းမွန်တဲ့ဆုံးဖြတ်ချက်တစ်ခုဖြတ်ထားနိုင်မယ်လို့ထင်တဲ့အကြောင်းကိုလည်းထိုင်းအထက်လွှတ်တော်အမတ်ဂျွန်အမ်ဘာကောင်ကပြောသွားတာပါ။